ိုင်းနိုင်ငံဘန်ကောက်ဒုနာဘုံမီလေးစင်းမှာခေတ္တအထိမ့်သိမ်းခံရတဲ့အလှမယ်ဟန်လေးဟာသူ့လေးစင်းထဲမှာယာယီဆက်နေခွင့်ရဖို့အတွက်မနေ့ကဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံးကအရာရှိတွေနဲ့ထိုင်းတာဝန်ရှိသူတွေညှိနှိုင်းဆွေးနွေးတယ်လို့ VOA ကပြောကြားခဲ့ပါတယ်
ယူနီစီယာဘက်ကညီမကိုလာတွေ့ရပေါ့နော်ညီမတို့ကအခုသူတို့ဘက်ကသူတို့တက်နိုင်တဲ့ဘက်ကနေအမြန်ဆုံးညီမကိုတခုခုလောက်ပြီးနော်ညီမတို့ပြောရဲဟုတ်ကျော်ညီမအဲပေါ်မှာပဲအခုဆက်နေရမှာပေါ့နော်ဆက်နေရမှာဆိုတော့ time တဲ့ကိုသူခေါ်ပါလို့ရတယ်မရဘူးညီမ password ကလည်း block ဖြစ်ပါတယ်ဆိုတော့အပြင်ထုတ်လို့လည်းမရဘူးပေါ့နော်အဲတော့ညီမက password မရှိတဲ့သူဖြစ်နေတယ်ဖြစ်နေတဲ့အခါကျတော့ဒီအဲပေါ်မှာပဲပေါ့အခုအဲပေါ်မှာပဲဟိုညီမကိုခဏနေခွင့်ပြုထားရရှင်ဟုတ်သူတို့အဲ့လိုနေခွင့်ပြုဖို့လည်းဒီ Thai Immigration Officer တွေကိုလည်း request ထုတ်ထားရပါတော့။ဟောသူတို့ process တွေကိုမြန်မာ run ပေးနေရပါတော့။ဟုတ်။အထိုင်းတာဝန်ရှိသူတွေကတော့သူတို့ဘက်ကအာမခံတဲ့အကြောင်းကိုတရင်နေမှာလည်းမနေမှာပြောထားရပါတော့။ညီမတို့သူတို့လုံးဝပြန်မပို့ဘူး။ညီမရဲ့ process run နဲ့အချင်းသူတို့ဘက်ကဒီမှာ airport မှာနေခွင့်ပြုထားမယ်လို့ပြောပါတယ်။ဆိုတော့ညီမတက်ဆိုကအရန်ဟိုဖြစ်သွား block ဖြစ်သွားပြီဆိုတော့ဘယ်နိုင်ငံမှလည်းထွက်လို့မရတော့ဘူးပေါ့နော်အဲ့တော့ only one way ရ UNHCR ဘက်ကနေပြီးတော့သူတက်နိုင်သလားအញ្ញံဆုံးဖြစ်အောင်ဆောင်ရွက်ပေးနေတယ်ပြောပါရှင
်အလမယ်ဟန်လေးဟာထိုင်းနိုင်ငံဘန်ကောက်မြို့မှာပြီးခဲ့တဲ့နှစ်ကဆန္ဒပြပွဲမှာဆန္ဒထုတ်ပေါ်ခဲ့ပြီးတဲ့နောက်မှာပုံမှန်128နိုင်ငံတော်ပုံကတ်မှုနဲ့စစ်ကောင်စီဘက်ကတရားစွဲဆိုတာကိုခံထားရသူဖြစ်ပါတယ်